နောက်ထပ်ပြည်ပတွေကြုံရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်ကျရင်ဖြစ်ထားတော့တဲ့အပေါ်ဆိုရင်ရောနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုပြတဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။အခန်းနဲ့အခန်းတစ်ဖွဲ့အေနဲ့မြန်မာစစ်တပ်ကတိုက်ပွဲတွေပြင်းထန်နေချိန်မှာဆက်သွယ်မှုတွေကိုဖြစ်ထားလိုက်တာအရသာတွေအတွက်အနေနဲ့ရှိတဲ့အကြောင်းလဲအရှာကူအရှာရဲ့လက်ထောက်ငချိန်မှုဖေရိုဘတ်ဆန်ကပြောဆိုလိုက်တာပါ။နိုင်ငံကံပြည်ပတိကြောင့်အတလုံးမှာအရသာ36,000လောက်ဟိုးရီစုခေါ်တပင်းနေကြပြီးဆက်သွယ်မှုဖြစ်ထောက်တာအကူအညီလိုအပ်နေသူတွေအတွက်ကဲကဲချစ်စီလိုလိုအပ်နေသူတွေကိုအကူအညီပေးမဲ့ဆန္ဒမှုအကူအညီပေးအေဂျင်စီတွေအကြီးအကျယ်အခက်တွေ့နေတယ်လို့လည်းသတိပေးထားပါတယ်။အနောက်ကကျေးမှမှုတွေကြီးထွားလာရကအခန်းကြီးနေနဲ့ကဲ့ရဲ့ရှိနေတဲ့ချင်းပြည်နယ်ကမြို့နယ်အချို့မှာလူငယ်ချင်းအကြောင်းပြချက်နဲ့အာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုတွေကို2019ဇွန်လကစပိတ်ပင်ခဲ့တာပါ။အွန်လိုင်းဆက်သွယ်မှုတွေတင်းင်းချက်လက်ရယူမှုတွေကိုအစိုးရတွေကပိတ်ပင်တားမြစ်တာတွေကိုကုသမဂလူခွင့်ရေးကောင်စီကပြစ်တင်ရှုတ်ချတာပြီးနိုင်ငံတကာလူခွင့်ရေးကြီးညာစာတမ်းအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုအကာအကွယ်ပေးဖို့တောင်းဆိုထားကြောင်းလည်း HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတွင်လည်းရခိုင်ပြည်နယ်ကအန်ဒီယန်နဲ့ရင်ဆိုင်နေရတဲ့လူများပြားမိခိုအားထားနေရတဲ့အင်တာနက်ဆက်သွယ်မှုတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့လည်း HRW ကတိုက်တွန်းထားပါတယ်။